မြန်မာနိုင်ငံမှာဒီမိုကရေစီကိုပြောင်းဖို့လမ်းကြောင်းပေါ်ပြန်ရောက်လာဖို့အပေါင်းဝင်နိုင်ငံတွင်းနိုင်ငံရေးတက်တနာအတွက်ရည်ရှိအဖြစ်ရှာဖို့တွဲဆောင်ဆွေးနွေးကြဖို့လည်းဝန်ကြီးဒီပြန်ကတိုက်တွန်းပါတယ်။ဒါကိုသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့ဖန်ဆင်းထားတဲ့နိုင်ငံချင်းသားတွေအမြဲလှုပ်ပေးမှသာစတင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့တင်ပတ်တုန်းကတော့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာစုကြည်ဟာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဖီနိုင်းနဲ့အတူမြန်မာစစ်တပ်ရဲ့စီမံခန့်ခွဲရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခန့်ထားတဲ့ဦးဝနမောင်နဲ့ဘန်ကောက်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်တရက်စစ်တပ်အာဏာသိမ်းပြီးကလေးကတနင်္ဂနွေလုံးတိုက်ကြတဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုအာဏာပိုင်တွေကအချမ်းဖက်ချုပ်ခွဲပြီးဖမ်းဆီးထိန်းသိမ်းတဲ့အချိန်မှာကျန်းမာရေးလုံခြုံရေးပါနေတာအတွက်ဆိုရင်ကြောင့် WHO ကပကျန်းမာရေးအဖွဲ့အကြီးကြီးတက်ဆစ်ကေပီအက်စ်စ်ကတနင်္ဂနွေနေ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ We're also concerned about the reported arrest of health workers in Myanmar.
မြန်မာနိုင်ငံမှာကျန်းမာရေးလုံခြုံရေးကဖမ်းဆီးခံရတဲ့ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်ဆိုရင်ကြောင့်လည်းဒီလိုဖမ်းဆီးတာဟာ COVID-19 ဆိုင်ရာတောက်ပြန်ဆောင်ရွက်မှုအတွက်တရားမှုတွေရှိနိုင်တယ်လို့တခြားမရှိမဖြစ်လို့အပ်တဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုပါထိခိုက်စေနိုင်တယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်အောက်ခံတဲ့ CDM ပုတ်ရှားမှုကိုကျန်းမာရေးဝန်ထမ်းတွေကနေစတင်ခဲ့တာဖြစ်ပြီးဆရာဝန်နဲ့ဆေးဘက်ဝန်ထမ်းအများအပြားဟာဆန္ဒပြပွဲမှာထိခိုက်ဒဏ်ရာရသူတွေကိုတွားရောက်ကူညီနေကြတာဖြစ်ပါတယ်ဆန္ဒပြပွဲတွေအတွင်းအဖမ်းခံတဲ့ဆေးဝန်ထမ်းအများအပြားရှိနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်စစ်တပ်အာဏာမသိမ်းခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်ပါစေဖို့လူစုလူဝေးမလုပ်ဖို့တားမြစ်မှုတွေချထားပေမဲ့အခုချိန်မှာတော့ဒီကာယောဂါကိုဂရုမစိုက်ဖဲရန်တွေပေါ်ထွက်စုဝေးဆန္ဒပြမှုကိုမြေဆင်ပြုလုပ်နေတာဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တပ်မှာတော့မြန်မာနိုင်ငံမှာအခုချိန်ထိဒီယောဂါကူးစက်သူ34,000ကျော်ရှိပြီးသေဆုံးသူက3,169ယောက်ရှိကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာဝေးဆေးထိုးနှံပြီးသူပေါင်း30,000ကျော်ရှိပြီနဲ့ဆေးဘက်နေအောင်ထိုးနှံပေးသူဘယ်နှယောက်ရှိရဲဆိုတော့မသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိန္ဒိယကလာတဲ့ AstraZeneca ဆေးထိုးနှံပေးနေတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးထိုးနှံမှုအခြေအနေကိုပြည်ပြဆန်းစုံမသိရဘဲဖြစ်နေတာပါ။